ဟုတ်ကဲ့မယ်ရေဒီကလကတာအချင်းထောင်တဲမှာ10နှစ်ကျော်ချုပ်နှောင်ခံထားရတဲ့ရခိုင်အမျိုးသားညီညွတ်ရေးပါတီနဲ့ကရင်အမျိုးသားအစည်းအရုံးအဖွဲ့ KNU အဖွဲ့ဝင်ဒီ34ဦးကိုချက်သမရနိုင်ငံနဲ့အရှေ့တီမောနိုင်ငံကခိုလုံခွင့်ပေးဖို့မူအားဖြင့်သဘောတူထားတယ်လို့သိရပါတယ်။ဒါပေမဲ့သူတို့တွေဟာတရားမဝင်ဝင်ရောက်မှုလက်နက်မှောက်ကိုမှုနဲ့ဖောက်ခွဲရေးအမှုစတဲ့အိန္ဒိယနိုင်ငံဘက်ကတရားစွဲဆိုထားတဲ့အမှုတွေကိုရင်ဆိုင်နေရဆဲပဲရှိပါသေးတယ်။ဒါကြောင့်သူတို့တွေရဲ့နောက်ဆုံးအမှုရင်ဆိုင်နေရတဲ့အခြေအနေအကြောင်းကိုဒီကလကတာတရားရုံးမှာဘာသာပြန်အဖြစ်ဆောင်ရွက်ပေးနေတဲ့မိသမသတင်းဌာနရဲ့အယ်ဒီတာချုပ်ဦးစိုးမြင့်ကိုကျွန်မဆက်သွယ်မေးမြန်းကြည့်တော
့ဟုတ်ကဲ့ကျွန်တော်ကဒီသူတို့အမှုမှာကျွန်တော်ကဘောနော်သူတရားရုံးကနေဒီဘာသာပြန်အဖြစ်ဒီဆောင်ရွက်ပေးဖို့ဟိုတရားဝင်ခန့်ထားတဲ့သူဖြစ်တော့ဒီတရားရုံးမှာတရားတလောက်ကဘောနော်ဒီလိုအမှုကတော့ပြီးတော့မယ်ပေါ့နော်ပြီးတော့မယ်ဆိုတော့ဘယ်လောက်လောက်ကြာမလဲဆိုတော့ခံမလို့မရဘူးနော်ပြီးတော့ဒီဟာအမှုကပြီးတော့သွားနေတဲ့ကာလဆိုတော့ဟိုပြောလို့လည်းမရဘူးပေါ့ဒါပေမဲ့ကျွန်တော်အချင်းကတော့အမှုကတော့ပြီးတော့မယ်ဒါပေမဲ့အမှုပြီးတာနဲ့ခုနကပြောသူတရားစီရင်ချက်ကသူတို့ကိုတရားဒီလွတ်တာပဲဖြစ်ဖြစ်အပြစ်ပေးတာပဲဖြစ်ဖြစ်ဘလိုပဲဖြစ်ဖြစ်ပေါ့နော်သူတို့ကထောင်ထဲမှာပဲဆက်နေနေရဒါမှမဟုတ်မြန်မာနိုင်ငံကိုပြန်ပို့ရမှာအဲ့ဒါတရားနိုင်ငံတကူကသူတို့ကိုမခေါ်ဘူးဆိုရင်ပေါ့အ
ဲ့တော့သူတို့ရဲ့အမှုကဟိုတရားတွေလွတ်ဖို့ရှိလားရှင်
အဲ့ဒါတော့ကျွန်တော်ပြောလို့မရဘူးခင်ဗျာတရားရုံးမှာဖြစ်နေတဲ့ကိစ္စဆိုတော့တရားရုံးအတွင်းမှာတရားစီရင်မှုကဆက်ပြီးတော့တွားနေလို့လीဒါပေမဲ့ပြီးခဲ့တဲ့ဒီရက်ပိုင်းအတွင်းမှာထူးခြားချက်တစ်ခုကတော့ဒီမြန်မာပြည်ဒီမိုကရေစီအင်အားစုတွေပေါ့နော်အလုံးစုံ34ဘွဲ့ရှိတယ်34ဘွဲ့ကနေသူအဲဂျနီဗာမှာအခြေစိုက်တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမိတ်ညွန့်ဦးအဲမြစ်တာရက်ခတ်ကအရေးကြီးစာပို့တယ်အဲ့ဒီစာကတည်းကဘာပါလဲဆိုတော့ဒီလူတွေကိုအမှုအဲလုပ်နေတာပြီးတော့မယ်ပေါ့နော်ပြီးတော့ဒါပေမဲ့အဲဒီကုလသမဂ္ဂ UNHCR ကနေဓာတ်ဝင်ဆောင်ရွက်ချက်ချင်းမဆောင်ရွက်ဘူးဆိုရင်ဒီလူတွေမြန်မာပြည်ပြန်ပို့ရင်ပို့မယ်ဒါမှမဟုတ်ရင်ဒီအိန္ဒိယထောင်ထဲမှာပဲဆက်နေရမယ်အလားအလာရှိတယ်ဆိုတော့ကျွန်တော်ထင်တယ်အဲ့ဒီစာအရဆိုရင်တော့အဲအမှုကဒါပြီးဖို့တော့နှီးနေပြီလို့ကျွန်တော်တို့ယူဆတယ်လေ
ဟုတ်အဲ့အဲ့ဒါဆိုရင်တကယ်လို့တို့ကအိန္ဒိယနိုင်ငံရဲ့ဥပဒေအရတို့မှာအပြစ်ရှိတယ်ဆိုတော့စီရင်ချက်မျိုးဆိုလို့ရှိရင်တို့ကအဲ့ဒီကလကရာထောင်မှာပဲဆက်နေရမှာပေါ့
အဲ့မကျွန်တော်တည်တယ်လောက်ပဲရှင်းနေတယ်အပြောရပါတော့ရှင်းနေတယ်ပြောတာကရှင်းနေဆိုတာသူတို့ကလိုက်ပန်ဆောင်ရွက်နေတယ်ရှင်းနေတယ်အပြောရတော့သူတို့ကတကယ်လို့များဒီအဖြစ်သေးအဖြစ်ကျတယ်ဆိုရင်တော့လေသူတို့ထင်တာတော့ရှင်းနေတယ်ရဲ့အထင်ကတော့လုံးဝအဖြစ်မချဘူးဘာလို့လဲဆိုတော့ဒီအိန္ဒိယဆိုတာကတက်တည်တည်မထုံနိုင်ဘူးဒါကြောင့်မို့လဲအခုချိန်ကြီးအမှုကကြာနေတာပေါ့နော်တက်တည်တည်မထုံနိုင်ဘူးတကယ်လို့သူတို့ဆွဲချက်တွေနဲ့တခု၃လေးခုတည်းကနေတခုနဲ့တောင်ဆွဲချက်တဲ့စင်နေဆိုရင်တော့သူတို့ကထောင်ထဲမှာအိန္ဒိယထောင်ထဲမှာနေရတာ၁၀နှစ်ကျော်သွားပြီ၁၇နှစ်ပြည့်တော့မယ်လေပြီးခဲ့တဲ့နောက်ဆေဗရိုက်ဆိုရင်၁၇နှစ်ပြည့်တော့မှခါကြတော့သူတို့ကအပြစ်ပေးတယ်ဆိုရင်တော့အဲ့ဒီအပြစ်ကတောင်းလို့မပြစ်တယ်ကြာပြီးသွားပြီပေးပြီးသွားပြီပြစ်တယ်ဟိုဘယ်လိုပြောမလဲခံရပြီးပြီပေါ့နော်အဲ့တော့ဟိုအမှုပြည့်ရဲ့ဆိုတာလေသူတို့ရဲ့အဖြေကဘာဖြစ်လာမလဲဆိုတော့ဒီမှာဒီကိုပြင်ဖို့ဒါမှမဟုတ်ဘယ်ဘယ်သွားမလဲပေါ့နော်ဘာလို့လဲအိန္ဒိယသူတို့မှအိန္ဒိယမှာနေဖို့အတွက်စာရက်စာတမ်းမရှိဘူးလေသူတို့မှဟို document မရှိဘူးအဲ့ဒါမလို့အဓိကဖြစ်လာတာအမှုရဲ့အလားလာတော့အမှုပြည့်နေဟိုပြစ်တယ်ကြမ်းတယ်ကြာသူတို့ကတော့သူတို့ဟိုထောင်ထဲမှာနေခဲ့ရတာ10နှစ်ကျော်သွားပြီလေ
အဲ့ဒီအနေထားမှာတကယ်လို့အိုးဆွဆွလို့ပေါ့နော်ဟို UNHCR ကလည်းသူတို့လိုက်ပါဆောင်ရွက်ပေးမယ်ဆိုလို့ရှိရင်ဒီဆွဆွပြောတဲ့ချက်နိုင်ငံတို့အရှေ့တီမောနိုင်ငံတို့ကိုသူတို့ကသွားပြီးတော့နိုင်ငံရေးခုံလုံးတွင်နေသွားရောက်ထိခိုက်ပေးရမှာပေါ့
အဲ့မှာသူတို့ကိုဒီ check နိုင်ငံနဲ့ဒီ eastern နိုင်ငံတော့သဘောတူညီထားပြီးသားသူတို့ကိုအဲ့လိုမျိုးမဖြစ်အောင်ဒီလိုဟိုဟာလိုအပ်တဲ့သူသူတို့ကိုနိုင်ငံရေးခုံလုံးတွင်ပေးမယ်ဆိုပြီးသဘောတူညီချက်ကတော့ရှိပြီးသားဒါပေမဲ့ခုနကအမှုကလည်းဖြစ်နေတယ်ရှိနေသေးတယ်မပြီးသေးဘူးပေါ့နော်ပြီးတော့မယ်အလားလာတော့ရှိတာပေါ့ခုနစာရီအသွားရပေါ့နော်သူတို့ဒီဟို UNHCR ကိုတင်တဲ့စာရီရနောက်ပြီးတော့ဒီအမှုပြီးရင်UNHCR ကဘယ်လိုမျိုးကြောင်းဝင်ဆောင်ရွက်ပေးပါဆိုတဲ့အလားအလာမျိုးတွေကြီးတဲ့ခါကျတော့ဒီ UNHCR နဲ့ဒီအမှုကာလအတွင်းမှာပြီးတဲ့ဆိုရင်တော့ဒါအိန္ဒိယကနေသူတို့ကိုတခြားနိုင်ငံတစ်ခုကပေါ့နော်အဲသူတို့ကိုနိုင်ငံကိုလည်းပေးမယ်အလားအလာရှိတယ
်လက်ရှိအခြေအနေမှာလည်းဒီ UNHCR ဘက်ကဒီကိစ္စကိုစောင့်ကြည့်နေပါတယ်လို့တုံ့ပြန်ပြောဆိုခဲ့တယ်လို့ဦးစိုးမြင့်ကတစ်ဆက်တည်းပြောပြပါတယ်ဒီမြန်မာစစ်အစိုးရကိုလက်နက်ကိုင်တော်လှန်ခဲ့သူဒီ34ဦးဟာအိန္ဒိယစစ်ထောက်လန်းရေးတွေရဲ့လှည့်ဖြားမှုကိုခံခဲ့ကြရတာဖြစ်တယ်လို့သိရပါတယ်။1998ခုနှစ်ကလက်နက်ကိုင်ရခိုင်အမျိုးသားညီညွတ်ရေးပါတီကနေမြန်မာနိုင်ငံအနောက်ဖက်ချမ်းမှာအခြေခံစခန်းဖွင့်ဖို့ကြိုးစားနေတာကိုကရီအမျိုးသားအစည်းအရုံးအဖွဲ့ဝင်တွေတွားရောက်ကူညီပေးခဲ့ရမှာအိန္ဒိယရေတပ်အဖွဲ့ရဲ့ဖမ်းဆီးမှုကိုခံလိုက်ရတာဖြစ်တယ်လို့ KNU ရဲ့ပြောခွင့်ရပုဂ္ဂိုလ်ဒေးဗစ်တာကဘောက RFA ကိုအခုလိုရှင်းပြပါတယ်
။ရခိုင်ကလူပါဖက်ရနေပြီးတော့အဲ့တော့အခြေခံစခန်းဖွင့်နေတယ်အဲ့တော့ဒီကိန်းဘက်ကလည်းတက်ကြွနဲ့ပေါ့ရဲဘော်တွေ 收入嘞，所以说这样的都嘞，也很不要了，免了我里面睡觉了。哎，那多少了？对吧？你印尼啊，他那也，他那也啊，干嘛就干他的，干嘛的包括？哎，那拉米啊，在多少户？阿玛卡那帮，都是什么来的？可以去找南美的那家嘞，那是看到新的吧？哎，你刚刚嘛嘞，刚刚也看，不压榨了，不压嘞。哎，是吧？哎，你什么呢？奶奶求不？哎，对面了，哎，你中午多嘞？中国大陆看嘛，哎哩嘛，印度啊，大家哎哩不木归我了。所以啊啦，哪怕我哎哩接受了呢，面的路面的要流起来，哎，比如的啊，我阿爸他来打我嘞，哎，那比较现在养的路的，所以讲现在巩固的了我嘞，哎呀，他比较刚刚的有特别代表嘞，刚刚的嘛，给人家把关嘞。
ที่มีมาตั้งบ่งต้องเสียเลี้ยงกูที่ฉันนี่จะจ่ายสวยสุดเจ็บผิวเป็นเนปูเปลี่ยจูมาท้องด้วยเนเจเจ้าชาทาบีเอ็นเอามารอหน้าท้องเช้าคุณเนออตุบาลามากระลักกระดาท้องกูเจ้าช่วยแกรับพี่เดลูตียาวาเรมัยย์